တမရကောင်ဝေဦးစီးချုပ်အနေနဲ့လာမယ့်2020ယူကော့ပွဲမှာတမရတာဝန်ယူဖို့မျှော်မှန်းထားပါသလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ဒီကိစ္စဟာသူ့ရဲ့ပုဂ္ဂလိကဆုံးဖြတ်ပိုင်ခွင့်ပဲဖြစ်ပြီးစောင့်ကြည့်ရမှာဖြစ်တယ်လို့ပြောပါတယ်။တမရကောင်ဝေဦးစီးချုပ်ယာရုတာဝန်ကအနားယူရင်တော့နိုင်ငံတာဝန်ကိုတနေရာမဟုတ်တနေရာမှာထမ်းဆောင်နိုင်မှာလေလို့ဗိုလ်ချုပ်ထွန်းထွန်းညီကပြောပါတယ
်။ဒီတမရကောင်ဝေဦးစီးချုပ်ကပြီးဆုံးနဲ့အခြေအနေမျိုးမှာဆိုလို့ရှိရင်သူ့အနေနဲ့ဟာနိုင်ငံသားတွေဘယ်လိုလုပ်ဆိုလာတဲ့ကျန်တဲ့ဒီမှာပြတာဒီတာဒါလည်းကလည်းကျွန်တော်တင်တာချင်းလည်းပေါ့မှာပြောထားလို့ရတယ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဒီတနည်းအားဖြင့်တနည်းအားတော့နိုင်ငံတော်ကလည်းသူစမ်းဆောင်တယ်ညစမ်းဆောင်နိုင်နေတယ်လို့တော့ကျွန်တော်တော့ယုံကြည်ပါတယ်။ဒီပေါ်မှာလည်းသူရဲ့စက်ပြတ်ချက်ဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဆက်ပြီးဘယ်လိုဖြစ်လာမလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ပါကျေးဇူးတင်
နိုင်ငံထိပ်ပိုင်းခေါင်းဆောင်တွေပါဝင်တဲ့ကာဝေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူကျင်းပတာဟာစစ်ဖြစ်လာတော့မှလုံရမယ့်ကိစ္စမျိုးမဟုတ်ဘူးလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကပြောကြားလိုက်ပါတယ်။ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့တက်မတော်သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ထွန်းထွန်းညီကကာလုံခေါ်ယူရေးနဲ့ပတ်သက်ပြီးသတင်းတော်တွေရဲ့မေးမြန်းချက်ကိုဖြေကြားသွားတာပါ။ကာဝေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကျင်းပဖို့နိုင်ငံတကာအခြေအနေပြည်တွင်းလုံခြုံရေးနဲ့ပတ်သက်တဲ့အခြေအနေတွေရှိပြီးလုံခြုံရေးနဲ့ပတ်သက်ရင်အထက်ကအောက်ကို top down ဆုံးဖြတ်ရမယ့်ကိစ္စတွေရှိတယ်လို့ပြောပါတယ
်။အလကားနေကာလုံပတ်စည်းခါအဆောင်ကိုဆောင်ရွက်ရမယ်ကိစ္စ။အဲကျွန်တော်တို့ကလည်းအခုအခြေအနေတွေဖြစ်တယ်။နော်အခုလက်ရှိဖြစ်နေတဲ့အခြေအနေ။အများနဲ့တုံ့တက်ပြီးတော့အများနဲ့ဆွေးနွေးပြီးအများနဲ့တိုင်ပင်ပြီးတော့အများနဲ့ဆုံးဖြတ်နေ။ဟုတ်လား။ဥပဒေပိုင်းနဲ့ဆုံးဖြတ်ရမယ်။တရားဥပဒေနဲ့ပတ်သက်လို့လည်းဆုံးဖြတ်ရမယ်။ဥပဒေပိုင်းနဲ့လည်းဆုံး။အဲတော့အဲဆုံးဖြတ်ချက်တွေချပြောရမှာ။အဲကျွန်တော်တို့ကဒီ security နဲ့ပတ်သက်လာတော့တောင်းသွား။ရဲရဲကလုံးချင်လို့လုံးလို့မရဘူး။အခုခုနကလည်းလုံလုံရေးအခြေအနေတွေဖြစ်ပေါ်လာ။အဲကျွန်တော်တို့ငင်းငိုင်းနဲ့ပတ်သက်တဲ့အခြေအနေတွေဖြစ်နေ။အခုခုနပြောတဲ့ဒီပေါ်ကုန်းချေကုန်းလေးရင်းစင်ပြောင်းလဲနေတဲ့ကိစ္စရဲ့အခြေအနေတွေဖြစ်အားလုံးကဒီကညင်ညင်နိုင်နိုင်တိုင်တိုင်မြင်မြင်နဲ့ပုံသွားမှာဒါဟုတ်လားတယောက်ကောင်းအဖွဲ့ကောင်းတစ်ဖွဲ့ကောင်းဟိုတစ်ဖွဲ့ရဲ့အကျိုးစီးပွားတူတယောက်ရဲ့အကျိုးစီးပွားကိုချေရှုလို့မရတနိုင်ငံလုံးရဲ့အကျိုးစီးပွားကိုချေရှုပ
ါဒါအပြင်ညင်ညင်ရေးတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံပြစ်စေစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတူတယောက်တစ်ဖွဲ့တည်းရဲ့စိုးမချက်နဲ့မဟုတ်ပဲအားလုံးညီနိုင်တိုင်ပင်ပြီးဆောင်ရွက်ရမယ်လို့ဗိုလ်ချုပ်ထွန်းထွန်းညီကပြောပါတယ်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှနိုင်ငံတော်သမ္မတဒုတိယသမ္မတနှစ်ဦးလွှတ်တော်ဥက္ကဋ္ဌတွေနိုင်ငံခြားရေးဝန်ကြီးတက်မတော်ကာဝေးဦးစီးချုပ်နဲ့ဒုတိယတက်မတော်ကာဝေးဦးစီးချုပ်စတဲ့ပုံကိုယ်တွေပါဝင်ပါတယ်စစ်တမ်း၅ခုမှာအတိအကျတက်တန်းတိုးထားတဲ့ကာလဟာစက်တင်ဘာလ21ရက်နေ့မှာကုန်ဆုံးခဲ့ပြီဖြစ်ပြီးလက်ရှိမှာတက်တန်းထပ်တိုးဖို့အစီအစဉ်မရှိဘူးလို့တက်မတော်သတင်းမှန်ပြချရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ထပ်တိုးဖို့လိုတဲ့အစီအစဉ်မရှိဘူးကျွန်တော်ပြောပြရတယ်အစီအစဉ်မရှိဘူးလို့ပြောပြရတယ
်ကိုလာကြာအပြည့်ကာလသတ်မှတ်ထားပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကအပြုသဘောလုံးဆောင်ချက်တွေမတွေ့ရဘူး။ကျိုင်းတုံငင်းငယ်ရေးဆွေးနွေးပွဲတွေမှာလည်းရည်ရတဲ့ဆုံးမချက်တွေမချမှတ်နိုင်ခဲ့ဘူးလို့သူကပြောပါရယ်။တက်မတော်ကာဝေးဦးစီးချုပ်ကမကြသေးမီကအစ္စလာမ်နဲ့ခရစ်ယာန်ဘာသာရေးခေါင်းဆောင်တချို့နဲ့တွေ့ဆုံတာလှူဒန်းမှုတွေလုပ်တာဟာနိုင်ငံစည်းလုံးညီညွတ်ရေးနဲ့တိုင်းပြည်ရဲ့အကျိုးစီးပွားအတွက်ဖြစ်ပြီးတခြားရည်ရွယ်ချက်တွေမရှိပါဘူးလို့ဗိုလ်ချုပ်ထွန်းထွန်းကြီးကပြောပါရယ်။ကျွန်တော်တရားထွန်းပါ